NCA စာချုပ်ဖြစ်ပေါ်လာအောင်ကြိုးစားခဲ့တဲ့အရင်သမရဦးသိန်းစိန်နဲ့ပါဝင်ခဲ့သူအားလုံးကိုကျေးဇူးတင်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်မန်းစုကြည်ကဒီကနေ့အခမ်းအနားမှာပြောကြားခဲ့ပါတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA ဆိုပေမဲ့ပါဝင်တဲ့ပါဝင်ထိုက်သူအားလုံးမပါသေးကြောင်းနဲ့ငြိမ်းချမ်းရေးရရှိဖို့အပြစ်ခတ်ရစဲဖို့ဆိုရင်တပ်ဆိုင်ရာအဖွဲ့အစည်းအသီးသီးကဒေါသတွေအာဃာတတွေငြိမ်းအောင်လုပ်နိုင်မှုလိုအပ်ကြောင်းဒေါ်မန်းစုကြည်ကပြောခဲ့ပါတယ်
။ငြိမ်းချမ်းရေးဆိုတော့ဘာနဲ့မှလဲလို့မရတဲ့ယတနာကြီးတစ်ခုပါပဲ။အဲ့တော့ကျမတို့ငြိမ်းချမ်းရေးရဖို့ဆိုလို့ရှိရင်အပြစ်ခတ်ရစေရရဖို့ဆိုရင်ကျမတို့အတွင်းမိတွေဖြစ်တဲ့ဒေါသတွေအာဃာတတွေငြိမ်းဖို့ဟာအဲ့မှာအရေးကြီးပါတယ်။ဒါအလုံးတက်ဆိုင်ရာပုဂ္ဂိုလ်အသီးသီးအဖွဲ့အစည်းအသီးသီးကမိမိတို့အတွင်းကဒေါသတွေအာဃာတတွေငြိမ်းအောင်လုပ်နိုင်မှကျမတို့စစ်မှန်တဲ့ငြိမ်းချမ်းရေးရနိုင်မှာပါ
။ဒါအပြင်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပြည်သူတွေကစောင့်ကြည့်နေကြတဲ့အတွက်ပြည်သူတွေကိုရှော့မတွက်ဖို့အထင်မသေးကြဘူးလေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်မန်းစုကြည်ကတိုက်တွန်းခဲ့ပါတယ် NCA မှာနောက်ထပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးတာဟာဝန်내စရာဖြစ်ကြောင်းလည်းပြောပါတယ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်က NCA မှာလက်မှတ်ထိုးဖို့ကြံနေတဲ့အဖွဲ့တွေအနေနဲ့လက်နက်ဆွဲကင်ပြီးအခွင့်အရေးတောင်းဆိုနေတာဟာဒီမိုကရေစီနဲ့ဆန့်ကျင်ဘက်ဖြစ်ကြောင်းအခမ်းအနားမှာပြောခဲ့ပါတယ
်ကျွန်တော်တို့ဟာဒီမိုကရေစီကိုလက်ခံတယ်ဆိုရင်ဒီမိုကရေစီရဲ့စတင်ပိုင်းဖြစ်တဲ့လက်လက်ကန်လမ်းစီပေါ်မှာအစွဲလမ်းကိုဖြတ်တော့ဖြစ်ဖို့လိုမှာဖြစ်ပါတယ်။ဒါကိုဖြတ်တော့နိုင်ဖို့ကျွန်တော်တို့မှာအင်အားစုတော်တော်များများသဘောတူညီထားတဲ့ NCA ဆိုတဲ့စာချုပ်ရှိနေပြီဖြစ်ပါတယ်။လက်လက်ကန်စွဲကန်အခွင့်အရေးတောင်းဆိုခြင်းဟာဒီမိုကရေစီရဲ့စတင်ပိုင်းဖြစ်ပါတယ်။ဒါကြောင့်ဒီလိုတောင်းဆိုမှုတွေဟာငြိမ်းချမ်းတည်ဆောက်မှုလုပ်ငန်းစဉ်တွေကိုပြည့်စုံစေပြီးပြည်တော်စုကိုအစိုးကျတန်လျာလေးစီမှာဖြစ်တယ်တဲ့ရပါစီပြန်နေတယ်လေတီချာသုံးတက်ဖို့လိုအပ်ပါကြောင်းအတိအပြည့်ပြောချလိုပါလ
ေ NCA မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကိုသာကရင်အမျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူစေဖို့ကကြံနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ NCA မှာပါဝင်လက်မှတ်ရေးထိုးလာအောင်အစိုးရနဲ့တပ်မတော်ကလက်တွေမှာမူဝါဒတွေဖြေလျှော့ပေးဖို့နဲ့အင်အားသုံးတိုက်ခိုက်မှုတွေကိုရပ်ဆိုင်းပေးဖို့တောင်းဆိုကြောင်းပြောခဲ့ပါတယ
်မတော်စဖြစ်တဲ့ချစ်တွေ့မှုတွေကိုနားလည်တယ်ပြီးမဲ့ဤရွယ်ချက်ရှိတဲ့ချစ်တွေ့မှုမဖြစ်ဖို့ကြိုးစားကြရမှာဖြစ်ပါတယ် NCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့ညီနောင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါဝင်လက်မှတ်ထိနိုင်အောင်လက်တွေ့လမ်းဖွင့်ပေးရမှာလဲနိုင်ငံတော်အစိုးရတမတော်ဘက်မှသဘောထားကြီးကြီးမူဝါဒဆိုင်ရာမှာဖြည့်ဆော့မှုအချို့ပြုလုပ်ခြင်းအင်အားသုံးတိုက်ခိုက်မှုတွေကိုရပ်ဆိုင်ထားခြင်းတို့ကိုပြုလုပ်ပေးဖို့အလေးအနက်တောင်းဆိုလိုပါတယ
် NCA တနှစ်ပြည့်အခမ်းအနားကိုနိုင်ငံတော်သမ္မတဦးထင်ကျော်တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြည်ထောင်စုအစိုးရအဖွဲ့အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေလွတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေစုစုပေါင်း300ကျော်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ